စစ်တပ်ကအာဏာသိမ်းယူလိုက်တဲ့ဖေဖော်ဝါရီလရက်နေ့ကနေဒီကနေ့ထိဆိုရင်စစ်ကောင်စီလက်ထက်တောင်တည်ဆုံးသူအရေအတွက်1329ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျွမ်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကပြောပါတယ်။ဒီဇင်ဘာလ10ရက်နေ့ကစကိုင်းတိုင်းတပဲရင်မြို့ငါရင်းရွာမှာစစ်သားများ100လောက်စခန်းချခဲ့ကြောင်းဒီဇင်ဘာလ10ရက်နေ့မနေ့မှာအဲ့ဒီစစ်သားတွေကရွာသား4ဦးကိုလက်ပြန်ကျိုးတုပ်ပြီးညှဉ်းပန်းနှိပ်စက်ပြီးတော့တပ်ပစ်ခဲ့တဲ့အကြောင်းရွာသား4ဦးရဲ့အမိတွေနဲ့တကွ ABB ကထုတ်ပြန်ထားပါတယ်။ဒီကနေ့အထိဖမ်းဆီးခံရသူပေါင်း9954ယောက်ထဲမှာ385ယောက်ကိုထောင်ဒဏ်ချမှတ်ခဲ့ပြီးအဲ့ဒီအထက်မှာကလေးနှစ်ဦးအပါအဝင်36ယောက်ကိုတည်ဒဏ်ချမှတ်ထားတယ်လို့လည်း ABB ကပြောပါတယ်။အာဏာသိမ်းမှုစတင်ကန့်ကွက်သူတွေကိုစစ်ကောင်စီကအပြင်းထန်အင်အား3အကြမ်းဖက်နှိမ်နှင်းဖြိုခွဲနေတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတာတွေကရပ်မသွားပါဘူး။ဒီဇင်ဘာလ10ရက်တောက်ကြံကြီးကကြားရောက်တဲ့နိုင်ငံတကာလူ့ခွင့်ရင်းနေ့မှာဆိုရင်တနင်္ဂနွေလုံးအနှံ့မြို့တိုင်းလူလူအတန်းတိတ်တပိတ်ဆင်နွှဲခဲ့ကြပြီးမနေ့10နာရီကနေညနေ4နာရီအထိစိုင်းတွေလုပ်ငန်းတွေမပွင့်လူတွေအိမ်ပြင်မထွက်ပဲတိတ်ဆိတ်ညီတဲ့ချင်းဤနဲ့စစ်ကောင်စီကိုစန့်ကျင်ကြောင်ပြသခဲ့ကြပါတယ်။ညနေ4နာရီကျော်ပြီးတဲ့နောက်စိုင်းတွေပြန်ဖွင့်ကြတာမှာတချို့နေရာတွေမှာစစ်တပ်ရောက်လာပြီးဆဲဆူအော်ဟစ်ပြီးစိုင်းပြန်ပိတ်ခန်းတာမျိုးစိုင်းတွေကိုဖျက်ဆီးတာမျိုးစသဖြင့်လုဆောင်ခဲ့တယ်လို့ကြုံတွေ့ခဲ့ရတဲ့ဒေသခံတွေကပြောကြပါတယ်။